ဒေသတွင်းမီးဖွားစကလေးငယ်အသေးပြောက်အများဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာတစ်နှစ်တစ်နှစ်ကိုကလေးငယ်1000လောက်ထိအသက်ကယ်နိုင်ရေးအတွက်အစီအစဉ်တရက်ရည်မှန်းထားတယ်လို့ USAID American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency အကြီးအကဲကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာလူငယ်ကျောင်းသားတွေအတွက်နည်းပညာဆိုင်ရာအကူအညီတွေကိုပံ့ပိုးကူညီသွားဖို့ရည်ရွယ်ထားတယ်လို့လည်းဆိုပါတယ်။အပြည့်အစုံကိုတော့ကုသညုံကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖွံ့ဖြိုးရေးနဲ့ဒီမိုကရေစီအလားအလာခေါင်းတွေအတွက်မိဖက်နိုင်ငံအဖြစ်နဲ့သမ္မတဥဘာမားရဲ့ပြီးခဲ့တဲ့မြန်မာခီးစဉ်အတွင်းဖော်ပြချက်နဲ့အတူပဲ American ပြည်ထောင်စုအနေနဲ့မြန်မာပြည်သူတွေကိုကြေကြေပြတ်ပြတ်အကူအညီတွေပေးဆောင်ရွက်သွားနိုင်ဖို့ထိစပ်လုပ်ကင်နေတာဖြစ်တယ်ဆိုပြီးတော့မြန်မာနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့တဲ့ USAID အကြီးအကဲဒေါက်တာ Rajiv Shah ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်ဒီလိုမျိုးအကူအညီတွေပေးမဲ့အထက်မှာတော့မီးဖွားစကလေးငယ်အသေးပြောက်ရော့ကျရေးဟာလည်းအစီအစဉ်တစ်ခုဖြစ်တယ်လို့ပြောပါတယ
် Burma has the highest rate of preventable child deathof any country in the region at 61 per 1000.
ကာကွယ်ကုသလို့ရတဲ့ယောဂမျိုးကြောင့်ကလေးငယ်အသေးပြောက်နှုန်းဟာဒေသတွင်းမြန်မာနိုင်ငံအမြင့်ဆုံးနှုန်းမှာရှိနေပါတယ်။ကလေးငယ်1061ယောက်နှုန်းတစ်နှစ်ကိုကလေးငယ်9500လောက်အသေးပြောက်ရှိပါတယ်။လာမယ့်3နှစ်အတွင်း2015ခုနှစ်အကုန်ပိုင်းမှာကလေးငယ်1038ယောက်ထိကျဆင်းသွားအောင်စီမံထားပါတယ်။နှစ်စဉ်တစ်နှစ်ကိုကလေးငယ်1000နီးပါးရဲ့အသက်တွေကိုကယ်ဆယ်ဖို့မှန်းထားတာပါ။
ဝမ်ယောဂါအဆုတ်အေးမီယောဂါငှက်ဖျားယောဂါနောက်မွေးဖွားခြင်းအသက်မရှူနိုင်တဲ့ယောဂါစတဲ့ဒီကုသလို့ရတဲ့ယောဂါတွေကြောင့်မြန်မာနိုင်ငံမှာကလေးငယ်တွေအသေးပြောက်အများဖြစ်ရတယ်လို့ဆိုပါတယ်အခုလိုဘာကြောင့်အသက်ဆုံးရှုံးကြရလဲဆိုတာကိုခိုင်ခိုင်မာမာသိထားတာကြောင့်လဲမွေးဖွားစကလေးငယ်အသေးပြောက်ရော့ကျရေးအစီအစဉ်တွေဟာအောင်မြင်နိုင်ခြေရှိတယ်လို့ဒေါက်တာရှားကပြောပါတယ်ဒီအစီအစဉ်တွေအတွက်နိုင်ငံတကာမှာထင်ရှားတဲ့ကလေးကျန်းမာရေးဆိုင်ရာလုပ်ငန်းတွေအဖွဲ့အစည်းတွေတက္ကသိုလ်တွေနဲ့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့လဲ USAID အကြီးအကဲကပြောပါတယ်ဒီရည်မှန်းချက်တွေအတွက်လည်းအစိုးရအနေနဲ့တမျိုးသားလုံးအဆင့်တနိုင်ငံလုံးမှာကြည်ကြည်ပြတ်ပြတ်ဆောင်ရွက်မယ်ဆိုတဲ့ကတိကဝတ်တွေလည်းသူတို့ရထားတဲ့အကြောင်းဒေါက်တာရှားကပြောသွားပါတယ
် Sources they've made a commitment to double their own investment in this sector which is very low
ဒီစားနဲ့ပတ်သက်လို့အစိုးရဘက်ကယင်းဤသုံးဆွဲမှုတွေကိုနှစ်ဆတိုးပြီးဆောင်ရွက်သွားမယ်လို့ကတိကဝတ်ပြုထားပါတယ်အခုအနေထားမှာတော့သုံးစိတ်ကတော့ကြီးပါတယ်ခလင်းငယ်တော်များများရဲ့အသက်တွေကယ်ဆယ်နိုင်မှုအခြေခံကြကြအားထုတ်ကြိုးပမ်းမှုတွေပို့ပြီးတော့တာဝန်ယူဆောင်ရွက်မယ်လို့ဆိုပါတယ
်မြန်မာလူငယ်ရေးနေနဲ့နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့နီးပညာတိုးတက်လာအောင်အဲဒီကနေတဆင့်မြန်မာအနာဂတ်စီးပွားရေးအထိပါတိုးတက်လာဖို့မျှော်မှန်းချက်နဲ့နီးပညာဆိုင်ရာအကူအညီထောက်ပံ့တွေပေးသွားဖို့ကိုလည်း USAID အနေနဲ့ပြင်ဆင်ဆောင်ရွက်နေတယ်လို့ USAID ရဲ့အုပ်ချုပ်ရေးမှူးဒေါက်တာရှားကပြောပါတယ်
After meeting with Aung San Suu Kyi, Thur Shwe Man, a number of government ministers and leaders, we were able to visit a computing facility a technology park
တောင်ဆန်းစုကြည်သူရဦးရှင်မင်းနဲ့ဆွေရဝင်းကြီးတွေခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးနောက်ပိုင်းရန်ကုန်မှာရှိတဲ့ကွန်ပျူတာနည်းပညာဆိုင်ရာဌာနတစ်ခုကိုတွားရောက်ခဲ့ပါတယ်အဲ့ဒီမှာယာနဲ့ကြည်တဲ့ကွန်ပျူတာသိပ္ပံကျောင်းသားတွေနည်းပညာလုပ်ငန်းတွေကိုတွေ့ဆုံပါတယ်မြန်မာနိုင်ငံတက္ကသိုလ်တွေမှာ Cisco နည်းပညာကွန်ရက်ဌာနထားရှိနိုင်မှု Cisco ကုမ္ပဏီနဲ့လက်တွဲဆောင်ရွက်သွားမယ်ဆိုတာကိုကြေညာခဲ့ပါတယ်
Cisco နည်းပညာကွန်ရက်ဟာ American ပြည်ထောင်စုမှာတော့အကောင်းဆုံးနည်းပညာကွန်ရက်တစ်ခုဖြစ်ပါတယ်။မကြာသေးခင်ကပဲဒီ Cisco, Google, HP, Microsoft နဲ့ Intel ဒီ American အစ်မမြေနည်းပညာကုမ္ပဏီ၅ခုပါတဲ့နည်းပညာကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။ USAID အဖွဲ့အနေနဲ့မြန်မာနိုင်ငံကိုတွားရောက်ဆင်မှာပဲမြန်မာရပ်ဖက်လူအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့သူတို့ရင်ဆိုင်နေရတဲ့စင်ခေါ်မှုအခက်အခဲတွေကိုပါနားထောင်ခဲ့တယ်လို့ဒေါက်တာ Rajiv Shah ကပြောပါတယ်။မြန်မာနိုင်ငံတွင်းရပ်ဖက်လူအဖွဲ့အစည်းတွေခိုင်ခိုင်မာမာရှိလာပြီးတော့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နိုင်ဖို့အတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့အားပေးဆောင်ရွက်သွားဖို့ရှိတယ်လို့ဆိုပါတယ်။ USAID အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကူအညီပေးရေးလုပ်ငန်းတွေဟာမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲကိုအားဖြစ်စေမဲ့မြန်မာဖွံ့ဖြိုးရေးလုပ်ငန်းတွေမှာအကူအညီပေးဖို့ရာဖြစ်တယ်လို့ USAID ကပြောထားပါတယ်ခင်ဗျာ။